ဟောင်ကောင်မှာသုံးနာကြာဆန္ဒပြပွဲတွေပေါ်ပေါက်စီခဲ့တဲ့တေခံလွဲပြောင်းရေးဥပဒေမူကြမ်းကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာတရုတ်ပြည်ကအလေးထားနားလည်သဘောပေါက်ထောက်ခံတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့ကပြောပါရယ်အခုလက်ရှိအခြေအနေမှာလိုအပ်မှာကအကြမ်းဖက်မှုအသွင်ဆောင်လာတဲ့ဆန္ဒပြပွဲတွေရပ်တန့်မှုနဲ့ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုတွေပြန်ရဖို့ပဲဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းတောက်တွေကိုပြောတာပါဆန္ဒပြပွဲတွေမှာပါဝင်သူတွေအနေနဲ့သူတို့လုပ်ရက်တွေဟာပြည်သူတွေရဲ့နေစဉ်လူမှုဘဝတွေကိုထိခိုက်နေတယ်ဆိုတာကိုနားလည်သဘောပေါက်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်သူအနေနဲ့ဟောင်ကောင်မှာအခုလိုဖြစ်ရတဲ့ကိစ္စအကြောင်းရင်းတွေကိုဆွေးနွေးသွားဖို့နီလန်းတွေကိုရှာဖွေသွားမှာဖြစ်ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုမှုတိုင်းကိုတော့လိုက်လျောသွားမယ့်ပုံမရှိပါဘူးဟောင်ကောင်ကတန်တရားရှိတရားခံတွေကိုတရုတ်ပြည်မာကြီးကိုလွှဲပြောင်းပေးမယ်ဥပဒေမူကြမ်းကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဇွန်လကစတင်ခဲ့တာပါဆန္ဒပြသူတွေတောင်းဆိုတဲ့အထက်မှာဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးအရေးယူပေးဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ဆန္ဒဖော်ထုတ်ပွဲတွေကိုအကြမ်းဖက်လုပ်ရအဖြစ်မတ်တမှတ်ဖို့နဲ့ဟောင်ကောင်ပြည်သူတွေအတွက်သူတို့ရဲ့ခေါင်းဆောင်တွေကိုလွတ်လပ်စွာရွေးချယ်ခွင့်ပေးဖို့စာရာရီပါဝင်ပါတယ်